Unity Channel ကအမှုဆောင်အရာရှိချုပ်နဲ့သတင်းတောက်၄ယောက်တူကိုထောင်ဒဏ်10နှစ်စီချမှတ်လိုက်တဲ့အတွက် Amnesty International နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးအနေနဲ့မြန်မာနိုင်ငံတွင်းကလူခွင့်ရေးအခြေအနေတွေပေါ်အထူးစိုးရိမ်ပူပန်ကြောင်းနဲ့ဒါဟာမြန်မာနိုင်ငံမှာလွတ်လပ်စွာဆန္ဒပေါ်ထုတ်ခွင့်အတွက်အမှောင်ဖုံးတဲ့နေ့တစ်နေ့ဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်အပြည့်အစုံကတော့ Amnesty ရဲ့အာရှရေးရာညွှန်ကြားရေးမှူးတီကူးမောင်းကိုဆက်သွယ်မေးမြန်းထားတဲ့ကိုဇော်ဝင်းလိုင်ကပြောပြမှာပါရှင
် Amnesty International နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးကထုတ်ပြန်လိုက်တဲ့ကြေညာချက်ဟာ Unity Channel ကအမှုဆောင်အရာရှိချုပ်ဦးတင်ဆန်းနဲ့သတင်းတောက်၄ယောက်ပေါင်း၅ယောက်တို့ကိုနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုနဲ့ပကုတ်ကူ KI တရားရုံးကမနေ့ဇူလိုင်လ10ရက်နေ့မှာထောင်ဒဏ်10နှစ်ပြစ်ဒဏ်ချမှတ်လိုက်တဲ့အပေါ်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းတွေနဲ့ပြည်တွင်းသတင်းမီဒီယာအဖွဲ့အစည်းတွေကပြစ်တင်ဝေဖန်မှုတွေတုံ့ပြန်ပြောဆိုမှုတွေထွက်ပေါ်လာနေတဲ့အထက်ကနောက်ဆုံးထွက်ပေါ်လာတာလည်းဖြစ်ပါတယ် Unity Channel သတင်းတောက်တွေနဲ့အမှုဆောင်အရာရှိတို့ကိုအလုတ်ကျန်းတဲ့ထောင်ဒဏ်10နှစ်စီချမှတ်လိုက်တာဟာမြန်မာနိုင်ငံမှာလွတ်လပ်စွာပေါ်ထုတ်ပြောဆိုခွင့်အတွက်အမောင်လွှမ်းတဲ့နေ့တစ်နေ့ဖြစ်တဲ့အကြောင်း Amnesty ကဇူလိုင်လ10ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်မြန်မာနိုင်ငံအတွင်းလူ့ခွင့်ရေးအခြေအနေတွေတဖြည်းဖြည်းဆိုးဝါးလာနေတဲ့အပေါ်နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးအနေနဲ့အထူးစိုးရိမ်ပူပန်မိကြောင်း Amnesty American ရုံးခွဲရဲ့အာရှရေးရာညွှန်ကြားရေးမှူးတီကူးမားကပြောပါတယ
်။ Amnesty International is extremely concerned.About the deteriorating human rights situation in Myanmar and the
မြန်မာနိုင်ငံထဲမှာလူခွင့်ရေးအခြေအနေတွေတဖြည်းဖြည်းဆိုးလာနေတဲ့အပေါ်နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးအနေနဲ့အထူးပဲစိုးရိမ်ပူပန်မိပါတယ်အခုနောက်ဆုံးဖြစ်ရပ်ကတော့သတင်းမီဒီယာဌာနတွေကိုနှုတ်ပိတ်တဲ့အနေနဲ့အခုနောက်ဆုံးသတင်းတောက်၅ယောက်ကိုထောင်ဒဏ်10နှစ်စီပြစ်ပေးလိုက်တဲ့ကိစ္စပဲဖြစ်ပါတယ
်ဇန်နဝါရီလကမကွေးတိုင်းပေါင်းမြို့နယ်မှာရှိတဲ့ကာကွယ်ရေးပစ္စည်းစက်ရုံတစ်ခုကိုလျှို့ဝှက်ဓာတုလက်နက်စက်ရုံဆိုပြီးသတင်းဖော်ပြမှုနဲ့ပတ်သက်ပြီးဂျာနယ်ရဲ့အမှုဆောင်အရာရှိချုပ်ဦးတင်ဆန်းနဲ့သတင်းတောက်တွေကိုမြန်မာနိုင်ငံလျှို့ဝှက်အဥပဒေပုံမှန်နဲ့ဖေဖော်ဝါရီလကဖန်ဆီးခဲ့တာဖြစ်ပါတယ်။နယူးယောက်ခြေဆိုင်သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ကလည်းဂျာတာပရီနေက Unity ဂျာနယ်သတင်းတောက်တွေကိုအလုတ်ကျန်းတဲ့ထောင်ဒဏ်10နှစ်စီပြစ်ဒဏ်စီရင်လိုက်တဲ့အပေါ်ကန့်ကွက်တဲ့အနေနဲ့မြန်မာနိုင်ငံကိုအကူအညီပေးနေတဲ့နိုင်ငံတကာအလှူရှင်တွေအနေနဲ့မြန်မာအစိုးရအပေါ်အကူအညီပေးနေတာတွေကိုပြန်လည်သုံးသပ်ပြီးတန်တပန်ရေးနီလန်းအရာဖိအားပေးလှုပ်ဆောင်ကြဖို့တိုက်တွန်းကြောင်းဇူလိုင်လ10ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ Unity Channel ကသတင်းတောက်တွေကိုအခုလိုပြင်းထန်တဲ့စီရင်ချက်ချလိုက်တဲ့အပေါ်မြန်မာ Journalist ခွင့်ရအဖွဲ့ကပြင်းထန်စွာကန့်ကွက်ကြောင်းဖော်ပြလိုက်ပြီးအခုလိုစီရင်ချက်ချလိုက်တဲ့အပေါ်စိတ်ပြည့်မိကြောင်းနဲ့စာနယ်ဇင်းသမားတွေအနေနဲ့အကာအကွယ်မဲ့မှုခံစားရကြောင်းတခြားပြည်တွင်းမီဒီယာအဖွဲ့အစည်းတွေကအတာဝန်ရှိသူတွေကလည်းထုတ်ဖော်ပြောဆိုပါတယ် Unity Channel သတင်းတောက်တွေအမှုကိုမျက်မျက်တာတာစဉ်းစားပေးဖို့ပြည်တွင်းမီဒီယာအဖွဲ့အစည်းတွေကလွှတ်တော်အပါအဝင်သက်ဆိုင်ရာတာဝန်ရှိသူအသီးသီးကိုအကြိမ်ကြိမ်စာရေးအကြောင်းကြားခဲ့တဲ့ကြားကပဲအခုလိုပြင်းထန်တဲ့စီရင်ချက်ချလိုက်တာဖြစ်ပါတယ်လူခွင့်ရေးချိုးပေါက်တဲ့အစိုးရတိုင်းကသူတို့ဘက်ကချိုးဖောက်မှုကိုခုခံကာကွယ်ဖို့အကြောင်းပြချက်အသီးသီးရှိကြတာကြောင့်မြန်မာအစိုးရဟာလည်းတခြားလူခွင့်ရေးချိုးပေါက်တဲ့တိုင်းပြည်တွေလိုအကြောင်းပြချက်ရှိနေမှာဖြစ်တဲ့အကြောင်း Amnesty International အဖွဲ့ကအာရှရေးရာညွှန်ကြားရေးမှူးဒီကူမာကဆက်ပြောပါတယ
် What's disturbing is that they claim they have opened up the country and moving towards democracy and human rights but what's happening now is
ဒီနေရာမှာစိုးရိမ်စရာကောင်းတာကအစိုးရကသူတို့ဟာတိုင်းပြည်ကိုဖွင့်ပေးလိုက်ပြီးဒီမိုကရေစီနဲ့လူ့ခွင့်ရေးတွေကိုလှုပ်ဆောင်နေပါပြီလို့ပြောတယ်ဒါပေမဲ့အခုဖြစ်နေတာကစန့်ကျင်ဘက်လုံးလုံးဖြစ်နေတယ်တရားမျှတမှုမရှိတဲ့တရားစီရင်မှုတွေလှုပ်ဆောင်ပြီးသတင်းတောက်တွေနဲ့တခြားလူတွေကိုလိုက်လံဖမ်းဆီးအပြစ်ပေးနေတယ်။ဒါကြောင့်မေကွန်းထုတ်စရာဖြစ်လာတာကမြန်မာနိုင်ငံအမှန်ကန်တဲ့ဘက်ကိုဥတီလျှောက်လန်းနေသလား။မတော်ပါဘူး။မှန်ကန်တဲ့ဘက်ကိုဥတီသွားမနေပါဘူး။လူခွင့်ရေးရှုထောင့်ကကြည့်မယ်ဆိုရင်အခြေအနေကပိုဆိုးလာနေပါလေ။အဲ့ဒါကိုတိုးတက်ကောင်းမွန်လာအောင်အစိုးရအနေနဲ့ချက်ချင်းလှုပ်ဆောင်သင့်ပါတယ်။အဲ့လိုမှမဟုတ်ရင်ဖမ်းခံထားတဲ့သူတွေကိစ္စညှဉ်းပန်းနှိပ်စက်တဲ့ကိစ္စစားရတဲ့အတွက်အစိုးရအနေနဲ့ဖြည့်ရှင်းချက်ပေးဖို့လိုအပ်ပါလိမ့်မယ
်။ဒီသတင်းတောက်တွေဟာအများပြည်သူသိသင့်သိတိုက်တယ်လို့ယူဆတဲ့သတင်းအချက်လက်တွေကိုရေးသားဖော်ပြခဲ့ခြင်းဖြစ်တဲ့အတွက်သူတို့ငါးဦးစလုံးဟာယုံကြည်ချက်ကြောင့်အကျဉ်းချခံရသူတွေအဖြစ်နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးအနေနဲ့ယုံကြည်ကြောင်းနဲ့သူတို့ကိုချက်ချင်းလွတ်ပေးဖို့တောင်းဆိုကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။ဒီလူတွေဖမ်းဆီးအပြစ်ပေးခံရမှုကိုကြည်ချင်းအဖြစ်အစိုးရအနေနဲ့လူခွင့်ရေးအခြေအနေတွေတိုးတက်ကောင်းမွန်အောင်ဆောင်ရွက်ပါမယ်လို့ပြောဆိုနေတာတွေအချင်းနှီးဖြစ်သွားစေကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။သတင်းမီဒီယာသမားတွေကိုဖမ်းဆီးအရေးယူမှုတွေရပ်တန့်မဲ့အကြောင်းအစိုးရကပြောဆိုနေတဲ့ကြားကပဲအခုနှစ်စာမေးကစပြီးသတင်းမီဒီယာသမားတွေအပေါ် ဖိနှိပ်ချုပ်ချယ်မှုတွေဟာလည်းကျယ်ကျယ်ပြန့်ပြန့်ဖြစ်ပေါ်လာနေတယ်လို့ Amnesty International ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။